ကျွန်တော်တို့ဒီမဆေးချင်းနေကတင်ပေါ်လာတယ်ဒါကောင်တင်ပေါ်လာတယ်ဆိုတော့ဆင်းတော့တာပေါ့နော်။
ရွှေ ပြည်တန်အမြန်ရရင်လုပ်ငန်းရဲ့ဘူးဒီတောင်ကိုစလေဦးညီက VOA ကိုဒီဇင်ဘာလ3ရက်နေ့မှာပြောပြခဲ့တာဖြစ်ပါတယ်။ကိုတန်းဝင်းလိုက်ကတော့မင်းပြဒေတာခံဖြစ်ပါတယ်
။ဒီအပေါ်မှာဒီကကျမ်းမာရေးကဏ္ဍကိုကြောင်းပညာရေးကဏ္ဍကဒီရေလန်းကိုပဲအားထားကြရတာဒီကလူတွေက။ဟုတ်ကဲ့စစ်တေကိုဒီရေလန်းကပဲကျမ်းမာရေးပညာရေးသွားကြရတာ။ဒီလန်းကကောင်းလန်းကြရင်သွားတာဝေးတယ်ကြားတယ်။
ပြီးခဲ့တဲ့နိုဝင်ဘာလကုန်ပိုင်းမှာရခိုင်တပ်တော်အေအေနဲ့စစ်ကောင်စီတပ်ဖွဲ့တွေကြားအပြစ်ခတ်ရပ်ထားကြောင်းနှစ်ဖက်တို့အတိပြုပြောဆိုခဲ့ကြတာပါအပြစ်ခတ်ရပ်ဆဲမှုကဘလောက်ရေရှည်တည်တံ့မလဲဆိုတာကတော့နှစ်ဖက်စလုံးကရှင်းရှင်းလင်းလင်းပြောဆိုမထားပါဘူးအေအေအဖွဲ့ရဲ့ပြောခွင့်ရခိုင်တုခါကအခုလိုရှင်းပြပါတယ
်ဟိုအဓိကကတော့ဒီကျွန်တော်တို့ရခိုင်ပြည်သူတွေရဲ့ဒီလက်ရှိရန်ဆိုင်နေရတဲ့ဒီအခက်အခဲတွေကိုဟိုပြင်းရှင်းနိုင်ဖို့ရည်ရွယ်ပြီးတော့မှဒီ humanitarian ceasefire ပေါ့နော်ဒီလူသားချင်းစာနာမှုဆိုင်ရာဒီအပြစ်ခတ်ရပ်ဆဲရေးကိုကျွန်တော်တို့ဒီအလွတ်တဘောပေါ့နော်ဒီ informal လောက်တာဖြစ်ပါတယ်ဟိုဘာကြောင့်လဲဆိုလို့ရှိရင်ဒီလုံးလုံးစင်မှာဟိုရခိုင်ပြည်သူတွေအတွက်ဟိုအခြေခံအကြဆုံးဒီစာနာရိက္ခာဆေးဝါးတွေဟိုအများကြီးဟိုလိုအပ်နေပါတယ်နောက်ပြီးလို့ရှိရင်အခုရာဒီကဒီစဘာရိုက်သိမ်းတဲ့ဟိုယာတီဖြစ်တဲ့ခါကြတော့เนาะပြည်သူတွေအတွက်အလေးနဲ့ထားပြီးတော့เนาะကျွန်တော်တို့ရဲ့ပြည်သူတွေအတွက်ဟိုအဓိကထားစဉ်းစားပြီးတော့မှဒီ humanitarian ceasefire ဒီလူသားချင်းစာနာမှုဆိုင်ရာဒီအပြစ်ခတ်ရစီရေးကိုကျွန်တော်တို့ဆောင်ရွက်တာဖြစ်ပါတယ်ဟိုကြံတာကတော့ဘာမှအပြောင်းလဲမရှိပါဘူးဟိုငိုနိုင်ငံကြီးရပ်တည်ချက်အတိုင်းပါပဲ
စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကလည်းအခုလိုပြောပါတယ်
ဟုတ်ကျွန်တော်ကတော့ဒီညနိုင်ဆွေးနွေးမှုတော့ရှိပါရဲ့ဗျာမြေပြင်မှာတော့ကျွန်တော်လွန်ခဲ့တဲ့3-4ရက်လောက်ကတည်းကစစ်ခတ်တိုက်ခိုက်မှုရပ်ဆဲပြီးဖြစ်ပါတယ်ဒီလောက်ပါပဲ
ရွှေပြည်တန်အမြန်ရေးရင်လုပ်ငန်းကစစ်တွေရသေးတောင်ဘူးဒီတောင်ခီးစဉ်ကိုနိုဝင်ဘာလ28ရက်နေ့တနင်္လာနေ့မှာစတင်မဲ့အကြောင်းထုတ်ပြန်ထားသလိုစစ်တွေပေါက်တော့မင်းပြခီးစဉ်ကိုလည်းပြန်လည်ပြေးဆွဲပါတယ်ရွှေပြည်တန်အမြန်ရေးရင်လုပ်ငန်းရဲ့ဘူးဒီတောင်ကိုစလေဦးညီကရေးရင်ခီးစဉ်ပြန်ပြီးတော့စတင်နိုင်ကြောင်း VOA ကိုအတည်ပြုပါတယ်
။ကျွန်တော်ဘူးဒီတောင်စစ်တွေကနေတေးတောင်ဘူးဒီတောင်ပဲ။ဘူးဒီတောင်တေးတောင်စစ်တွေအဲ့လိုပြေးဆွဲပါတယ်။ဒါပေမဲ့ဒီနေ့စားပြီးတော့ဒီဇင်ဘာ10ရက်နေ့ကစားပြီးတော့ဒီအဲကျွန်တော်တို့နေလိုက်ဘူးဒီတောင်ဘောတော့ဘူးဒီတောင်တေးတောင်စစ်တွေနေလိုက်ဖြစ်ပါတယ်။
မင်းပြားကရေရင်ခီးစဉ်တွေပြန်ဆတင်နိုင်သလားဆိုတာကို VOA ကဆက်သွယ်မေးမြန်းတာမှလည်းအခုလိုအတည်ပြုပါတယ
်။မင်းပြားပေါက်တော့ဆက်တွေရတော့ဟိုတရနေ့နဲ့တရနေ့ကပုံမဲ့ဆင်းနေပါပြီ
။ဟုတ်ကဲ့ရှင
်။ဟာနေ့နေ့စားတော့ပုံမဲ့ဆင်းတယ်ဟုတ်။
တိုက်ပွဲတွေရှိခဲ့စဉ်ကလုံခြုံရေးချောင်းဒီရေရင်ခီးစဉ်တွေကိုတလခွဲနှိပါကြရန်နာခဲ့ရတာပါ။စက်တင်ဘာလ15ရက်နေ့ကဆက်လို့ရေရင်ခီးစဉ်တွေကိုရန်နာထားခဲ့ရတာလို့လဲဘူးဒီတောင်ကဦးညီကရောမင်းပြကကုတန်းဝင်လိုက်ကရော VOA ကိုပြောပြပါတယ်အခုပြန်ဆချိန်မှာအခုချိန်ထိတော့လုံခြုံရေးကောင်းနေတယ်လို့လဲသူတို့ကပြောပါတယ
်လုံခြုံရေးအချိန်တွေကတော့အဲ့ဒီဖွင့်တဲ့နေ့မှာကျွန်တော်တက်လာမသိချင်းနဲ့ဖွင့်တဲ့အချိန်မှာကျွန်တော်တက်လာရယ်နော်တက်လာတဲ့အချိန်မှာကျွန်တော်ဆက်ဒီဘယ်မှာဖြစ်ရတလားလေ။ဒီလိုအောင်မြင်တဲ့ပြင်ချင်းတော့တွေ့ပါရဲ့။အေးသေးပါ။ဟု
တ်ကဲ့။ဒီ
ကခဲ့တော့ကျွန်တော်မကြဘူးနော်
။ဒုံညုံရေးရတော့စိတ်ချပါရဲ့
။ခီးသွားသူလည်းများတယ်လို့ဆိုကြပါတယ
်။အော်ရှိပါတယ်။ခီးသွားတွေကအပြည့်ပါပဲ။အပြည့
်ပါပဲလို့ဖွင့်တာလည်းရှိနေတယ်။
ကုန်းစီတဲယူပို့ဆောင်ရေးမှာကုန်းလန်ကားနဲ့တဲယူပို့ဆောင်မှုများပြီးလူမှုရဲ့သွားရေးလာရေးမှာကရေလန်းကိုအသုံးပြုကြတာလို့လဲမင်းပြဒေသခံကိုတန်းဝင်းလိုင်ကရှင်းပြပါတယ်။ VOA ကဆက်သွယ်မေးမြန်းချင်းဒီဇင်ဘာလ3ရက်နေ့ညနေခင်းမှာကားလန်းတချို့ပြန့်ဖွင့်တယ်လို့တဆင့်စကားကြားရကြောင်းဒေသခံတွေကပြောပါတယ်။ဘူးဒီတောင်ဘက်မှာတော့အစိုးရကပြေးဆွဲတဲ့တင်းပေါ်တွေပြန့်ဖွင့်ပြီးရက်ပိုင်းအတွင်းမှာပဲ၃စင်းဆက်ရောက်တယ်လို့ဦးညီက VOA ကိုပြောပါတယ်
။အင်းဒီကတော့ကျွန်တော်ပိတ်ထားတာဥော်နေတဲ့အစီအစဉ်ပါတယ်။ကျွန်တော်အစီအမကတော့အောက်တခွန်ဆိုပြီးတော့တင်ပေါ်လေးကြီးပါတယ်။ကုန်တင်ရဲ့တင်ပေါ်လေးအစိုးရပါတယ်။ အဲ့ဒီအကောင်တွေကကျွန်တော်တို့ဒီနေ့ဆိုရင်ကျွန်တော်30,000တောင်ရောက်ပါပြီ။ကုန်စည်ပြင်းဝကကျွန်တော်ဆက်တွေ့ကနေကျွန်တော်တို့ဝူးတီအောင်လာတာပါ။
တိုက်ပွဲတွေရှိခဲ့စဉ်ကရခိုင်ပြည်နယ်တွင်းကိုစစ်နယ်ရိတ်ခါနဲ့စေဝအပါအဝင်ကုန်စည်သေးယူမှုကိုစစ်ကောင်စီဘက်ကတင်းတင်းကြပ်ကြပ်ထိန်းချုပ်ထားတာကြောင့်ပြည်နယ်တွင်းမှာကုန်စည်နှုန်းတက်တဲ့ဒဏ်ခံရသလိုကုန်စည်ရှာပမှုနဲ့လည်းကြုံနေရတာပါ။တစ်ချိန်တည်းမှာပဲရခိုင်ပြည်နယ်တွင်းမြို့နယ်6ခုမှာကုလသမဂ္ဂစစ်နယ်ရိတ်ခါအဖွဲ့ WFP ရဲ့ထောက်ပံ့ကူညီမှုကိုလည်းစက်တင်ဘာလလယ်ကတည်းကအာဏာပိုင်တို့ကရပ်ဆိုင်းခိုင်းထားတာဖြစ်ပါတယ်။ဒေသခံတွေကတော့ကုန်သွယ်ရေး၊လမ်းပန်းဆက်သွယ်ရေးပြန်လည်ကောင်းမွန်လာမယ်လို့မျှော်လင့်ထားကြပါတယ်ရှင်
။အရင်ကတော့ကျွန်တော်တို့တက်ပံ့ပပေးတာကတော့1,200ပဲရှိတာကိုဟုတ်ကဲ့။အဲတက်ပံ့လိုက်တဲ့ဆိုတော့ကျွန်တော်ဘယ်လိုဖြစ်တော့ဆိုတော့တက်ပံ့ကတပိတ်တော်ကို9,800 1,000 ဒီကိုတက်တော့။အော်ရောက်တော့ပြန်ဆင်းတော့ပါလို့က4,000 5,000ပြန်ပြေးတော့ပါပဲ။အဲကျွန်တော်ပုံမှန်တော့ဖြစ်မှာဖြစ်ပါတယ်။